မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရတဲ့အနေနဲ့အဂတိလိုက်စားမှုတွေကိုထိထိရောက်တိုက်ဖြတ်ဖို့လိုအပ်နေပြီလို့ပြည်သူ့လွှတ်တော်မှာလွှတ်တော်ကိုယ်စားလှယ်တွေကထောက်ပြခဲ့ကြပါတယ်။အဂတိလိုက်စားမှုကိုအမှန်တကယ်တိုက်ဖြတ်လို့တဲ့အစိုးရဖြစ်ဖို့နဲ့တရားဥပဒေစိုးမိုးမှုကိုထိထိရောက်လှုပ်ဆောင်ပေးဖို့လွှတ်တော်ကိုယ်စားလှယ်တွေကတင်ပြလာကြတာဖြစ်ပါတယ်။ VOA သတင်းတော့မေခါကစူးစီးတင်ပြထားပါတယ်။
ဒီကနေ့ပြည်သူ့လွှတ်တော်မှာမြောက်ကလာပါမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာတန်းဝင်းရဲ့နိုင်ငံဝန်အဂတိလိုက်စားမှုများထင်ရှားသိသာစွာကြာစင်းလျော့ပါရေးအတွက်ထိထိရောက်ရောက်ကင်တွယ်ဖြည့်ရှင်းပေးဖို့ပြည်အောင်စုအစိုးရကိုတိုက်တွန်းတဲ့အဆိုကိုလွှတ်တော်ကိုယ်စားလှယ်33ဦးအထိပါဝင်ဆွေးနွေးခဲ့ကြပါတယ်။ဒီဆွေးနွေးမှုဟာလွှတ်တော်တက်တမ်းမှာအများဆုံးဆွေးနွေးမှုတစ်ခုလည်းဖြစ်ပါတယ်။ဒီလိုဆွေးနွေးတာမှာလွှတ်တော်ကိုယ်စားလှယ်တွေကလက်ရှိဖြစ်ပွားနေတဲ့အခြေအနေကိုတင်ပြခဲ့တာတွေရှိခဲ့ပါတယ်။ဒါမှမဟုတ်မြေတိုင်းစီးရီးလေးကနောက်ဆုံးပေါ်မော်တော်ကားလေးကြီးစီးနိုင်တာတွေဖားကန့်ဒေတာမှာရဲစခန်းမှုတယောက်ဖြစ်ဖို့စက်သိန်း100လောက်လက်ပေးရတာတွေနဲ့လောင်ကစားတိုင်တွေဖမ်းတဲ့အခါလက်ခွဲတိုင်တွေကမိဘတိုင်ကြီးတွေကိုအဂတိလိုက်စားမှုတွေကြောင့်ဘယ်တော့မှဖမ်းမမိတာတွေအဂတိလိုက်စားမှုတွေကြောင့်နိုင်ငံတော်ဗန်ဒါတွေမြောက်များစွာဆုံးရှုံးနေရတာတွေစတဲ့အဂတိလိုက်စားမှုတွေနဲ့ပတ်သက်ပြီးတင်ပြခဲ့တာတွေရှိပါတယ်အဂတိလိုက်စားမှုကိုအမှန်တကယ်တိုက်ဖြတ်လို့တဲ့အစိုးရဖြစ်ဖို့နဲ့ NLD အစိုးရအသစ်အနေနဲ့ဥပဒေစိုးမိုးမှုကိုထိထိရောက်ရောက်လှုပ်ဆောင်ပေးဖို့လိုအပ်နေပြီလို့တကုံမြို့နယ်ရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာတက်တက်ခိုင်ကအခုလိုတင်ပြဆွေးနွေးခဲ့ပါတယ်
။တပ်ဆိုင်ရာတာဝန်ရှိတဲ့အဖွဲ့အစည်းဝင်တွေကအမှန်တကယ်အဂတိတိုက်ဖြတ်ရေးကိုအောင်မြင်ခြင်းနဲ့စိတ်စေတနာအပြည့်အဝနဲ့ရည်ရွယ်တဲ့ရလဒ်များအမှန်တကယ်ရနိုင်တဲ့ကင်တွယ်ဖြည့်ရှင်းဆောင်ရွက်ခြင်းများကိုလက်တွေ့ဆောင်ရွက်ကြမှသာအဂတိတိုက်ဖြတ်ရေးအကောင့်ထံပေါ်မှုအမှန်တကယ်တိုးတက်အောင်မြင်နိုင်မှာဖြစ်တဲ့အကြောင်းလေးလေးနက်နက်ပြောကြားလိုပါတယ်ရှင်။လက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးလူမှုရေးစီးပွားရေးပြောင်းလဲမှုတွေနဲ့အံဝင်ဝင်ကြဖြစ်အောင်ပုံစံချပြီးအဂတိနှိမ်နှင်းရေးဆိုင်ရာဥပဒေများတည်တည်သားသားအသက်ဝင်အောင်ဆောင်ရွက်ခြင်းအပြင်ရလဒ်ကိုအခြေခံတဲ့ချဉ်းကပ်မှုတွေနဲ့အကောင့်ထံပေါ်တင်ကြောင်းတိုက်တွန်းဆွေးနွေးလိုပါတယ်ရှင်။လက်ရှိအစိုးရလက်ထက်မှာတဲမှတ်တဲ့တရားစီရင်ရေးပေါ်ပေါက်ဖို့တရားစီရင်ရေးကဏ္ဍပြုပြင်ပြောင်းလဲရတော့မယ်အချိန်ဖြစ်တယ်လို့အထူးပြုပြောကြားလိုပါတယ်ရှင်
။လက်ရှိမှာအဂတိလိုက်စားမှုတိုက်ဖြတ်ရေးဥပဒေကို2013ဩဂုတ်လမှာပြဋ္ဌာန်းခဲ့ပြီးတဲ့နောက်2014ခုနှစ်မှာအဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ပေါ်ပေါက်လာခဲ့ပေမယ့်လက်တွေမှာအလုံးမဖြစ်ခဲ့ပါဘူး။ဒါတွေကြောင့်ကော်မရှင်အစ်တစ်ပြန်လဲဖွဲ့စည်းပြီးထိထိရောက်ရောက်လှုပ်ဆောင်မှုကိုယ်စားလှယ်တွေကထောက်ပြမှုတွေရှိခဲ့ပါတယ်။တရားဥပဒေစိုးမိုးရေးကိုလှုပ်ဆောင်နေတဲ့သူတွေကိုယ်တိုင်အဂတိလိုက်စားမှုတွေရှိနေတာကြောင့်တရားဥပဒေစိုးမိုးရေးပိုင်းအားနည်းနေတာဖြစ်တယ်လို့ဖားကန့်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတင်စိုးကတင်ပြခဲ့ပါတယ်။လက်ရှိမှာဖားကန့်ဒေတာတွင်ရဲစခန်းမှုတယောက်ဖြစ်ဖို့ကြက်ငွေ300လောက်လက်ပေးနေရတာတွေရှိနေပြီးမူရင်းနဲ့ပတ်သက်ပြီးအဂတိလိုက်စားမှုတွေကြောင့်ထင်တယ်လို့ထိရောက်စွာမနှိမ်နှင်းနိုင်တာတွေလည်းရှိတယ်လို့သူကထောက်ပြခဲ့ပါတယ်။အဂတိလိုက်စားမှုနဲ့ပတ်သက်ပြီးအဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ဘက်ကထိထိရောက်အရေးယူမှုလှုပ်ဆောင်ပေးဖို့လိုအပ်နေတယ်လို့၆ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဥပဒေကြီးကအခုလိုထောက်ပြသွားပါတယ်
။အဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်အနေနဲ့လဲကော်မရှင်ဝန်ထမ်းကြီးလာစာများအပါဝင်ကော်မရှင်တစ်ခုလုံးကြီးတစ်နှစ်ကုန်ကြစိတ်ငွေများနဲ့တစ်နှစ်အတွင်းပြည်သူများစစ်စစ်ထုတ်ပြန်ပြည်သူများအတွက်စစ်စစ်ထုတ်ပြန်တဲ့အမှုရည်အတွက်ကိုနှိုင်းချင်ကြည့်ပြီးအမှန်တကယ်ဖြစ်အမှန်များကိုမဖော်ထုတ်နိုင်မှာကပြောင်းလဲချိန်တိုင်းပြီးဖြစ်သည်အလုံးကိုပြောင်းလဲတင်ကြောင်းသုံးသက်အကြံပြုလိုပါတယ်။အဂတိလိုက်စားသူနဲ့အဂတိလိုက်စားမှုပြုလို့အားပေးသူများကိုနမူနာပြအရေးယူဆောင်ရွက်ပေးတင်ကြောင်းနဲ့မြောက်ကလာပမေဆန္ဒနဲ့ပြည်သူ့ကိုယ်စားလှယ်ဤပြည်အောင်စုအစိုးရကိုတိုက်တွန်းကြောင်းအဆိုကိုထောက်ခံဆွေးနွေးတင်ပြပါတယ်။
လက်ရှိအဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ရဲ့ထုတ်ပြန်ထားတဲ့အရာအဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ရဲ့တပ်တန်းနှစ်နှစ်ကျော်အတွင်းမှာတိုင်ကြားစာပေါင်း2000ကျော်လက်ခံရရှိထားရမှာတိုင်ကြားစာပေါင်း1900ကျော်ဟာစစ်ဆေးအရေးယူနိုင်ခြင်းမရှိခဲ့ပဲမှတ်တမ်းအဖြစ်သာထားရှိခဲ့ရတယ်လို့သတင်းထုတ်ပြန်ထားပါတယ်။တိုင်ကြားစာပေါင်း900ကျော်သာစစ်ဆေးအရေးယူမှုလုပ်ငန်းတွေလက်ခံဆောင်ရွက်ပေးနိုင်ခဲ့တယ်လို့ထုတ်ပြန်ထားပါတယ်။ဒီကနေ့တင်ပြထားတဲ့အစုံနဲ့ပတ်သက်ပြီးဒီကနေ့လွှတ်တော်မှာအချိန်ကန့်သတ်ကြောင့်12ဦးပဲဆွေးနွေးနိုင်ခဲ့ရပါတယ်။နောက်နေ့တွေမှာဒီအစုံနဲ့ပတ်သက်ပြီးဆက်လက်ဆွေးနွေးတော့မှာဖြစ်ပါတယ်ရှင်။